ကတလုံးနီးယားဒေသအစိုးရအဖွဲ့ဖျက်သိမ်းလိုက်တာကိုလက်ခံဖို့စပိန်ဗိုဟိုအစိုးရကအမိန့်ထုတ်ထားပေမဲ့ကတလုံးနီးယားဒေသတီးခြားလွတ်လပ်ရေးအတွက်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်းအာဏာကနေပြန်ရုပ်သိမ်းခံရတဲ့ကတလုံးနီးယားသမ္မတကာလက်စ်ပွီစ်ဒီမွန်ကသတင်းနေမှာပြောပါရယ်စပိန်နိုင်ငံမှာတချိန်ကအတိုင်းအတာတစ်ခုတည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရခဲ့တဲ့ကတလုံးနီးယားဒေသဟာအခုချိန်မှာတော့စပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအောက်ကိုပြန်ရောက်သွားပြီဖြစ်ပါရယ်စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြောင်းကတလုနီးယားလွှတ်တော်မှတောက်ကြနေကမဲပေးဆုံးဖြတ်ခဲ့ပြီးနိုင်ငံပိုင်းအတွင်းမှာပဲစပိန်ဝန်ကြီးချုပ်ကကတလုနီးယားပါလီမန်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရဂျိုက်ကကတလုနီးယားပါလီမန်ကိုဖျက်သိမ်းတဲ့အပြင်ဒီဇင်ဘာ22ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်ပြီးကတလုနီးယားဒေသရဲ့ရဲတပ်ဖွဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကိုလည်းတာဝန်ကနေရက်စဲလိုက်ပါတယ်။ကတလုနီးယားအစိုးရကိုဖျက်သိမ်းပိုင်ခွင့်ဟာဒီဒေတာရင်းပါလီမန်တစ်ခုတည်းသာမှာရှိကြောင်းကတလုနီးယားသမ္မတပွစ်ဒမွန်ကပြောပါတယ်ဒီခွဲထွက်ရေးကိုကတလုနီးယားပါလီမန်အတွင်းဆုံးဖြတ်ရမှာထောက်ခံမဲ80ကန့်ကွက်မဲ10မဲနဲ့ကြားနေမဲ2မဲနဲ့အတည်ပြုခဲ့တော့ကြပါကတလုနီးယားဒေတာလွတ်လပ်ရေးကြေညာတာကိုတုံ့ပြန်နိုင်ဖို့စပိန်ဘိုဟိုအစိုးရကကတလုနီးယားအာဏာပိုင်အဖွဲ့ကိုဖယ်ရှားပြီးဒေတာအုပ်ချုပ်ရေးတာဝန်ကိုယူနိုင်မဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အပိုက်155ကိုစပိန်အထက်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်